ချက်ခန့်ဒီနယ်မြောင်မြို့နယ်ပေါတော်ပြင်ကျေးရွာနားမှာမနေ့ကဝေသာလီဖျားကြီးကိုပြုပြင်နေတဲ့လက်သမား၅ဦးနဲ့ကြောက်တူးနေတဲ့လန်ခင်းလုတ်သားတွေကိုတက်မတော်ကဖမ်းဆီးသွားတာလို့သိရပါတယ်။
ပေါတော်ပြင်ကျေးရွာကမနေ့ကဖမ်းဆီးခံခဲ့ရတဲ့ကိုစော်လင်းအောင်ရဲ့အမဖြစ်သူတော်ဦးတင်ညွန့်ကမောင်ဖြစ်သူကိုမနေ့ကစစ်တပ်ကဖမ်းဆီးသွားတာကိုခုလိုပြောပြပါရယ်။ရွာခေါ်တိကခေါ်လာပါရယ်ခရမမလုံးကြပါဝေသာလီခရမပါသူတို့ကတင်ဆောင်နေတာပါ။ရေရေကနေလို့ထမဲသောဦးစစ်တနာကြီးခွေးလာမဝေသာလီဝါထေးကိုဆက်ပါရယ်ထမဲသောဦးဝါထေးမှာဖမ်းပါရယ်။သူတို့ကမဲ့ပုံတန်တွေနဲ့ဘကိုဘကအ မပြီးဘူးလမ်းပြခေါ်တော့တယ်လို့ပြောတယ်သူကချိန်နိုင်ရင်လမ်းဆလိုက်ပေးမယ်လို့ပြောတယ်မလဲဘူးရွာကဩခတာတွေအတွင်းကြီးတွေနဲ့လူကြီးတွေနဲ့လောလောပြောတယ်အတွင်းမပြေးဘူးဒီမှာထားတယ်လဲဆိုတာမတရားတည်ဘူးဝေတလီဖျောက်ကြီးတွေကဖန်ခါတာငေါရောက်တဲ့ကောက်ထုတ်ပြန်ရွာသိရှိတော်တော့ကကြောက်သူသမားတွေမြေသူသမားတွေဖေလာကြီးတွေနဲ့မြေပြုံးနေတဲ့လူတွေလေးတို့ပါတော့တယ်လို့ပြောတာကတော့ဖေလေးရောက်ယူလာတော့ကြားမယ်လို့ထင်တယ
်မနေ့ကညနေပိုင်းမှာလဲပေါက်တော့ပြင်မှာပြစ်ခတ်မှုတွေဖြစ်ခဲ့တဲ့အတွက်ရွာသားတွေထွက်ပြေးခဲ့ကြရတယ်လို့လဲဆိုပါတယ်ရွာသားတွေကိုချိန်ချောက်တဲ့အတွက်ကြောက်ရွံ့နေကြတယ်လို့လဲပြောပါတယ
်တအားပိတ်တယ်မနေ့ကညနေရွာနာယူဒီလောက်မှာတော့ပိတ်တယ်လင်းမကြီးတွေနဲ့ပိတ်တယ်ဒေသဒေသပိတ်မှလည်းမသိဘူးအကျတော့တော့မကြည့်ရဘူးလို့လည်းအတိအကျမသိရပါဘူးလေသူတို့လည်းလာတာနဲ့လမ်းနဲ့ပြေးတဲ့လူကိုခန်းကွာခဲကောင်တွေဘယ်မတော်နဲ့လောင်းကျေလို့တော့ပြေးတဲ့လူကိုထောက်ကိုရဲ့လို့ပြောတယ်ရောက်တဲ့တွေလည်းအကုန်လုံးထွေးပြေးတယ်ပတ်တော်ပြန်ရပါတယ်လေ
ပေါတော်ပြင်ကြီးရွာသားတွေအခုလိုစစ်တပ်ရဲ့ဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာဆိုင်ကအခုလိုပြောပါတယ
်ကျွန်တော်အရေးအတွက်အတိအကျကိုတော့ကျွန်တော်မသိပါဘူးခင်ဗျာဒါပေမဲ့တချို့ဖမ်းဆီးခံရတယ်ဆိုတာတော့ခံရတဲ့မိသားစုဝင်တွေကဖုံးဆက်ပြီးပြောတဲ့အတွက်အတိရပါတယ်သူတို့ကပေါက်တော့ပြင်ကြီးရောမှာပဲရှိသေးတယ်လို့သူတို့ကပြောရပါတယ်ပြန်တော့မလွတ်လာသေးဘူးတိတ်တိတ်ထားသေးပဲမိသားစုဝင်တွေကသူတို့ရဲ့မောင်တွေပေါ့နော်အဲ့ဒီဝေပါကြီးကြီးရောရဲ့ဖယားကြီးဖယားမပန်းရံလုပ်နေကြတယ်အဲ့ဒါဖမ်းဆီးခံရပါတယ်ဒါလေးတစ်ချက်တော့ကူညီပါဦးဆရာရဲ့အတင်းကြသူတို့တွေကအရသာတွေဖြစ်နေရင်တော့ကျွန်တော်ကတော့ပြောကိုပြောရမှာပဲ
။ပေါတော်ပြင်ကြီးရွာအတွင်းတက်မတော်ကခုလိုရွာသားတွေကိုဖမ်းဆီးတာနဲ့ပတ်သက်လို့တက်မတော်တင်းမှန်ပြန်ကြားရေးအဖွဲ့ရဲ့တွေ့ရမှုဗိုလ်မှူးချုပ်စောမင်းထွန်းကို RFA ကဆက်သွယ်မေးမြန်းခဲ့ပါတယ်
။ကျွန်တော်မင်းသားမြောက်ဦးဝေတာလီနာလေးမှာကျွန်တော်မတင်ငါဘွယ်ရှေ့ရောက်တော့ဖမ်းဆီးရမိတာရှိတယ်။ရှေ့ရောက်ကကျွန်တော်ဒီတွေ့တဲ့နေရာတော့မြောက်ဦးကကျွန်တော်ဝေတာလီကြီးရွာတဝိုင်းမှာတွေ့တယ်လည်းတော့မပါဘူး။အဲ့မှာတော့ပေါက်တော့ပြင်းကြီးရွာလားဒီရောက်ပါတယ်။အဲတွေ့တဲ့အဖွဲ့တွေကကျွန်တော်တို့ဟိုအီတပ်ဖွဲ့ဝင်တွေယူဖားတဲ့အတွက်ကြောင့်ကျွန်တော်တို့ Facebook ပို့တာဆောင်ရွက်တယ်။မြောက်ဦးမြို့မှာရဲစခန်းကိုတော့ကျွန်တော်ပို့ဆောင်နေပါတယ်။ကျွန်တော်တို့ဟောပဲရဲစခန်းမှာပဲဖြစ်မှာပဲဖြစ်ဖို့များတယ်။ရဲစခန်းကိုပို့နေတော့မှရှိသေးတယ်။ကျွန်တော်တို့ဖြစ်ပြီးရင်တော့သူတို့ဟိုအရင်ကတည်းကကျွန်တော်တို့ကျင်းရှင်းတဲ့လူတွေလွတ်သားလို့ကျွန်တော်တန်လျာရှိတော်ကြတာစစ်စီမင်းများတို့ထုတ်ဖော်ရတဲ့လူတွေဆိုရင်တော့ကျွန်တော်တရားဆွဲတင်တာတော့ဆက်လုပ်ပါလိမ့်မယ်က
ဒီကနေ့ညနေအထိဖမ်းဆီးခံရသူတွေကိုမိသားစုဝင်တွေကတွေ့ဆုံဖို့ကြိုးစားပေမဲ့လည်းတွေ့ဆုံခွင့်မရသေးတယ်လို့ကျေးရွာအတွင်းမှာလည်းစစ်သားတွေအများကြီးရှိနေသေးတဲ့အတွက်ရွာသားတွေစိုးရိမ်ထိတ်လန့်မှုတွေရှိနေသေးပဲလို့သိရပါတယ်ရှင်